အင်ဒိုနီးရှားနိုင်ငံမှာအရင်အာနာရှင်ခေတ်အထူးတပ်ဖွဲ့ဗိုလ်ချုပ်ဟောင်းပရာဘိုဝိုဆူပရီယန်တိုကိုအရင်လကချင်းပတဲ့သမ္မတရွေးကောက်ပွဲမှာနိုင်ငံသူဖြစ်ဗိုလ်ထုံးတွေကတီးပြုတ်လိုက်ပါတယ်။ဒါပေမဲ့ဒီရက်လက်ပေါ်အဓိကပြိုင်ဘက်နှစ်ဦးကတရားရုံးမှာပြန်လည်စစ်ဆေးဖို့တောင်းဆိုကြပါမယ်။တရားဝင်မဲရီတွေ့မှုအပြီးမှာဆူပရီယန်တိုကမဲရီတွေ့အားလုံးရဲ့58.6 ရာခိုင်နှုန်းကိုရရှိခဲ့တာပါ။ဂျကာတာအုပ်ချုပ်ရေးမှူးဟောင်းအာနစ်ဘန်ဝီတန်ကတော့24.9ရာခိုင်နှုန်းနဲ့ဘဟိုဂျာဘာကျောင်းအုပ်ချုပ်ရေးမှူးဂန်ဂျာပရနိုဝူကတော့16.5ရာခိုင်နှုန်းရရှိခဲ့ကြောင်းထွေထွေရွေးကောက်ပွဲကော်မရှင်ကဗိုလ်ထုံးတွေမှာကြေညာပါတယ်။အင်ဒိုနီးရှားမှာရွေးကောက်ပွဲအငင်းပွားမှုတွေကိုတရားဝင်ရလက်ကြေညာပြီးနောက်3ရက်အတွင်းမှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးမှာတိုင်ကြားကန့်ကွက်နိုင်ပါတယ်။တခြားကိုယ်စားလှယ်လောင်းနှစ်ဦးကလက်ရှိသမ္မတဂျိုကိုဝီဒိုဒိုရဲ့သားဖြစ်သူဒုတိယသမ္မတလောင်းအဖြစ်ပါဝင်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ထဲမှာလိမ်လည်မှုနဲ့မမှန်မကန်လှုပ်ဆောင်မှုတွေရှိနေတယ်လို့စွပ်စွဲနေကြတာပါလူကြိုက်များတဲ့လက်ရှိသမ္မတဝီဒိုဒိုကတော့လက်ရှိဒုတိယတပ်တန်းကိုတာဝန်ထမ်းဆောင်ပြီးမှဥပဒေအရထပ်မံအရွေးခံမှုမဖြစ်နိုင်တော့ပါဘူးဒါပေမဲ့သူ့ရဲ့သားဖြစ်သူကဒုတိယသမ္မတလောင်းအဖြစ်ရှင်ပြိုင်စေမှုကဆူပီယန်ဒိုအပေါ်ထောက်ခံအားပေးနေတဲ့လက္ခဏာတစ်ရပ်ဖြစ်အများကရှုမြင်နေကြတာဖြစ်ပါတယ်များ